အီရတ်နိုင်ငံမှာ IS စစ်သွေးကြွတွေပြီးခဲ့တဲ့သတင်းပတ်ကသိမ်းပိုက်ခဲ့တဲ့အန်ဘာနယ်ရဲ့မြို့တော်ရာမဒီကိုပြန်လည်တည်ယူနိုင်ဖို့စစ်ဆင်ရေးအတွက်အီရတ်စစ်တပ်နဲ့ပြည်သူ့စစ်တပ်ဖွဲ့တွေကိုရာမဒီမြို့ဘက်ကိုဦးတည်ပြီးတော့ဖျန့်ချထားပါတယ်။မေလလယ်တဲကဆလိုစစ်သွေးကြွတွေဘက်ကမြို့တွေကိုရှေတိုးသိမ်းပိုက်နေတာကြောင့်ဆီးရီးယားဂျော်ဒန်နဲ့ဆာဒီအာရေဗျာနိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတဲ့အန်ဘာပြည်နယ်ရဲ့အနောက်ဖက်ဒေသကြီးရဲ့အနာဂတ်မရေမယာဖြစ်နေပါတယ်။ရမဒီမြို့အပြင် IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့မော်ဆူးမြို့နဲ့ဘင်ဂျီမြို့ရေနံချက်ဆက်ယုံရှိရာနားတွေအပေါ်ပစ်မှတ်ထားပြီးတော့နိုင်ငံတကာပူးပေါင်းတပ်တွေကလည်းညလုံးပေါက်၄ချောင်းတိုက်ခိုက်မှု22ကြိမ်လုပ်ခဲ့တယ်လို့ American စစ်တပ်ကပြောပါတယ်ဆီးရီးယားနိုင်ငံမှာလည်း၄ချောင်းတိုက်ခိုက်မှု5ကြိမ်လုပ်ခဲ့ပါတယ်မကြာခင်ကျပိုင်းကပဲ IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့ Palmyra မြို့ကလေရင်ပြည့်လက်နက်ကြီးစနစ်တွေကိုဘုံကျဲဖျက်ဆီးနိုင်ခဲ့ပါတယ်တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေအပေါ်အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေထိရောက်ရလားလို့အီရတ်ဒုတိယသမ္မတအာယတ်အာလာဝီကမေးခွန်းထုတ်ခဲ့ပါတယ်။စစ်သွေးကြွအဖွဲ့အင်အားတိုးလာနေတာကိုလေကြောင်းတိုက်ခိုက်မှုတွေကအောင်မြင်အောင်မတားနိုင်ဘူးဆိုတာကိုမြင်နေရတဲ့အတွက်မဟာဗျူဟာတစ်ခုရေးဆွဲဖို့အီရတ်ခေါင်းဆောင်တွေကိုတောင်းဆိုထားတယ်လို့အီရတ်ဒုတိယသမ္မတကဂျော်ဒန်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာတောက်ကြနေတဲ့အကြောင်းကပြောကြားခဲ့ပါတယ်။